ချမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSC ကဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ် RCSSSSC ကဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စစ်ဆင်းနေပြီးလူ့အခွင့်အရေးကော်မရှင်အနေနဲ့လည်းသူတို့နဲ့လာရောက်ပူးပေါင်းကွင်းဆင်းလေ့လာစစ်ဆင်းနိုင်ကြောင်းပြောကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြမှာပါ
တနင်္ဂနွေလအဖြစ်ခဲ့ရစေစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA မှဖမ်းဆီးထားတဲ့လူငယ်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်အနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ချက်ကိုပြီးခဲ့တဲ့ဩဂလ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်ချိုက်ခန်းဒေသမှာရှိတဲ့ကုမ္ပဏီတွေမှအလုံးလုံးကင်နေကြတဲ့အလုပ်သမားဆက်နေဦးကို SSA တပ်မဟာ959တခွဲ198က28ရက်12လပိုင်း2010ခုနှစ်လောက်မှာဖမ်းဆီးခေါ်ဆောင်သွားတာလို့တောက်ဆုံးလူငယ်တွေရဲ့မိဘတွေကမြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ကိုတိုင်ကြားလာတယ်ဆိုပြီးကော်မရှင်ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတာပါအဲ့ဒီဖမ်းဆီးသွားခဲ့တဲ့လူငယ်12ယောက်ထဲက6ယောက်ကိုပြန်လွှတ်ပေးခဲ့ပြီးနဲ့နောက်ထပ်6ယောက်ကျန်နေတယ်လို့လည်းကော်မရှင်ရဲ့စာမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး RCSSSA ကဒုတိယဗိုလ်မှူးကြီးစိုင်းမင်းကိုဆက်သွယ်မိပြန်ရမှာတော့လူ့ခွင့်ကော်မရှင်အနေနဲ့လည်းသူတို့နေမျိုးတွေမှာအထူးထူပူပေါင်းပြီးလာရောက်စစ်ဆေးနိုင်တယ်လို့ VOA ကပြောပါတယ်
။ကျွန်တော်တို့ဒီနေမျိုးတွေကိုသိပြီးတော့လေ့လာခွင့်နဲ့ပြုပါတယ်။ကျွန်တော်ရဲ့အဖွဲ့ပြီးနဲ့ဆက်သွယ်ပြီးတော့ကျွန်တော်အတူတကွတွင်းစီလေ့လာရပါတယ်လို့ကျွန်တော်ဖိတ်ခေါ်လိုပါတယ်။
RCSSSA အနေနဲ့ NCA စာချုပ်မှာပါရှိတဲ့သဘောတူညီချက်တွေအတိုင်းလိုင်းနာကျင့်သုံးဖို့သူတို့အဖွဲ့အစည်းတွေကိုညွှန်ကြားထားပြီးစီကဲတစ်စုံတစ်ရာချိုးဖောက်ပါကအရေးယူသွားမှာဖြစ်တယ်လို့လည်းဗိုလ်မှူးကြီးဆိုင်မင်းကဆက်ပြောပါတယ်
။အာဒါလို့ကျွန်တော်တို့ဒီနှစ်ဖက်သဘောတူညီချက်အတိုင်းကျွန်တော်ရေးဆွဲထားတဲ့ပုံပေါ်ကွန်တက်တိုင်းကိုကျွန်တော်တို့လိုက်နာရမယ်လို့ကျွန်တော်တို့အဖွဲ့အစည်းနဲ့ပြဌာနာပြီးဖြစ်တယ်။အဲ့ဒီတိုင်းနဲ့ကျွန်တော်တို့အဖွဲ့အစည်းတွေလိုက်နာတယ်လို့လည်းကျွန်တော်ယုံကြည်ထားတယ်။အကယ်၍မလိုက်နာတဲ့သူလေးဦးလည်းကျွန်တော်တို့သူ့ရဲ့ကျုလို့နဲ့ပြည်တိုင်းကျွန်တော်တို့ဖက်စီရပဲအပြစ်ဒဏ်ချပေးသွားမှာဖြစ်ပါတယ်
။အမျိုးသားလူ့ခွင့်ကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့ဒီဖြစ်စဉ်ဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုက်ခိုက်စေနိုင်တဲ့အပြင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးကိုတိုက်ခိုက်စေတာကြောင့်အများဆုံးပြန်လွှတ်ပေးဖို့ကိုလည်းတိုက်တွန်းထားပါလိမ့်ခင်ဗျာ။